အင်္ဂါနေ့တော့ကလှုပ်သွားတဲ့မက္ကဆီကိုနိုင်ငံငရင်ကြောင့်တိတ်ဆုံးသူ293ယောက်ရှိသွားပြီလို့မက္ကဆီကိုတာဝန်ရှိသူတွေကပြောပါရယ်ပြောကြနေတဲ့အဆောက်အုံတွေကြားမှာအသက်ရှင်နေနိုင်သူတွေကိုရှာဖို့ကေဆေးကြီးလှုပ်သားတွေကဇွဲမလျှော်တမ်းဆက်လက်ရှာဖွေနေပါရယ်တိတ်ဆုံးသူထက်ဝက်155ယောက်ဟာဆိုရင်နိုင်ငံမျိုးတော်မက္ကဆီကိုစီးတီးကဖြစ်တယ်လို့အမျိုးသားပြည်သူ့ကာကွယ်ရေးအကြီးအကဲလူးစ်ဖီလစ်ပူန်တီကပြောပါရယ်တခြားပြည်နယ်တွေမှာပြည်ဖြစ်ကြတဲ့မော်ရဲလိုစ်မှာ83ယောက်၊ပူဘလာမှာ45ယောက်၊မက္ကဆီကိုပြည်နယ်မှာ73ယောက်၊ဂွယ်ရယ်ရိုမှာ6ယောက်နဲ့အော့ခ်ဆာကာမှာ1ယောက်အစသဖြင့်ဒီပြည်နယ်တွေမှာတော့တိတ်ဆုံးသူဥယျာဉ်ထပ်တိုးလာတာမရှိသေးဘူးလို့တောက်ကြနေတဲ့ကတွစ်တာဆိုင်မျက်နှာမှာသူကဖော်ပြထားပါတယ်ပြင်းအား 9.1 ရှိတဲ့မြင်းကလေးဟာအင်္ဂါနေ့တုန်းကလှုပ်ခတ်သွားခြင်းကစပြီးတော့အသက်ရှင်နေသေးသူတွေကိုကယ်တင်ဖို့မက္ကဆီကိုနိုင်ငံအလဲပိုင်းကကယ်ဆယ်လှုပ်သားတွေကမနာတမ်းရှာဖွေနေကြပါတယ်။ဒီလိုကူညီသူတွေထဲမှာအစ္စရေးဂျပန်နဲ့အမေရိကန်နိုင်ငံတို့ကလည်းပါဝင်ပါတယ်။မက္ကဆီကိုစီးတီးမြို့တော်နဲ့အနီးတစ်ဝက်ကမြို့တွေကနေအနည်းဆုံးလူ60ကိုကယ်တင်ပြီးပါပြီရှင်။